သူတွေးစုမြင်စီစဉ်ကကျေးဇူးပါတယ်ခင်ဗျာ။ဦးထွန်းလွင်ကသူ့ရဲ့မိုးလေဝသလုတ်သက်40ကနှစ်တာအတွင်းဒီကနေ့အထိမှတ်မရရကြုံခဲ့ရတဲ့ဖြစ်ရပ်တစ်ခုကိုဒီလိုပြန်ပြောင်းပြောပြပါရစေ
။ကျွန်တော်ကျောင်းတက်နေချိန်1969မန္တလေးဝိဇ္ဇာသိမ်းပါတဲ့ကတော့ညနေတင်တက်နေတုန်းက69မှာကျောက်ချူမှာမုံနိုင်ဝင်ပါတယ်။68မှာစစ်တွေမုံနိုင်ဝင်ပါတယ်။အဲတော့ကလူ1000ကျော်သေးပါတယ်။အနာဂတ်လိုပဲအင်းလေယူနိုက်တက်တဲ့လူ1038ယောက်ပြပါတယ်ဒီတဲ့ချိန်မှာအခုနာဂိပြည်ပြည်ကသာလို့ပဲလူတွေအထိတ်တလန့်ဖြစ်နေတဲ့ကာလပေါ့လေအဲတော့ကျွန်တော်တို့ဌာနကဒီလိုမတ်လတရနေ့ရစားတယ်လူရသည်ရောက်တိုင်းပူရင်းချောက်တဲ့ရောက်သည်ရောက်တိုင်းမိုးတိမ်တောင်တွေဖြစ်ရကနေပြီးတော့ဒီတင်းတိုက်တာမူးစုပြစ်တာမူးကြီးတွေတာဒါတွေဖြစ်တတ်တဲ့အကြောင်းဒီလိုကြီးနာတဲ့ထူပါတယ်ဒီမိုးတိမ်တောင်ကိုကျွန်တော်တို့မိုးလေဝသပြည်များအနေနဲ့ကတော့ Thunderstorm လို့ခေါ်ပါတယ်တန်တစ်တော်မှာမြန်မာလိုပါတပြန်ရင်မိုးကြိုးမုန်တိုင်းလို့ပါတပြန်ရပါတယ်။ဒါကြောင့်ကျွန်တော်တို့ကမိုးကြိုးမုန်တိုင်းဆိုတဲ့အတုံးလုံးကိုတွန်းပြီးတော့မိုးကြိုးမုန်တိုင်းကြီးဖြစ်ရကနေပြီးတော့နေရာကွက်မိုးကြီးချင်းမိုးတဲ့လေချင်းတက်ခတ်တက်ချင်းမိုးကြိုးကြီးချင်းရန်ပန်ရန်ကမှာလေချင်းနမောင်းအနောက်ဆိုင်ဆင်းလေချင်းမိုးကြီးကြီးချင်းစတာတွေဖြစ်တတ်ပါတယ်လို့ဒါရေဘူးရမိုးစော်ချက်လေးတစ်ခုထုတ်ပြန်ပါတယ်။ဒါပေမဲ့ကျွန်တော်တို့တွန်းတဲ့အတုံးလုံးမှာမိုးကြိုးမုန်တိုင်းဆိုတဲ့အတုံးလုံးပါတော့တဲ့အတွက်ကြောင့်အဲ့ဒီဒီနေ့ကမနေ့ကတည်းကညောင်းထုတ်ပြီးညနေမှာမင်္ဂလိတမျိုးလုံးလော့စပီကာကြီးတွေကိုတက်ပြီးတော့ကျွန်တော်တို့လိုက်អော်တဲ့ခါမှာចောင်းနေတော့យုံးနေမန္ဒီဇီယူကြီးပါနေတော့ပြိတ်ပြီးတော့အင်ဂျန်ကအမှတ်တရကျွန်တော်မှတ်မိနေပါတယ
်အဲ့ဒီလိုလွန်ခဲ့တဲ့နှစ်40ကျော်ကဖြစ်တဲ့အတိုင်းအခု2010ခုနှစ်မတ်လအတွင်းမှာလဲမိုးကြိုးမုန်တိုင်းဆိုတဲ့အတုံးနှုံးကြောင့်ပဲပြည်သူတွေအထိတ်တလန့်ဖြစ်ခဲ့ရပြန်တဲ့အတွက်အခုလိုအတိတ်ကိုအမှတ်ရသွားစရာဖြစ်ခဲ့ရတာလို့သူကပြောပါတယ်ဒီပြည့်တွေဟာမြန်မာနိုင်ငံမှာမူလဝဒဆိုင်ရာစကားလုံးအတုံးအနှုံပြဿနာတွေရှိနေစေဆိုတာဖော်ပြနေတာဖြစ်တဲ့အတွက်မူလဝဒနဲ့ပတ်သက်တဲ့စကားလုံးဝေါ်ဟာရအတုံးနှုံတွေကိုမြန်မာလူပြန်ဆူတဲ့နေရာမှာအထူးအလေးထားဆောင်ရွက်ဖို့လူနေသေးတဲ့အပြင်ဒီအတုံးနှုံတွေကိုမြန်မာပြည်သူလူထုအကြားနားလည်မှုယဉ်ပါမှုရှိလာအောင်လှုံ့ဆော်ဖို့လူနေသေးတယ်လို့လည်းသူကထောက်ပြပါတယ်။ဦးထွန်းလွင်မူလဝဒဌာနအကြီးအကဲဖြစ်တာဝန်ထမ်းဆောင်နေချိန်2008ခုနှစ်မေလ2ရက်နေ့ကမြမသမိုင်းမှာမကြုံစဘူးကြီးမားတဲ့ Nuggets လေမုန်တိုင်းတက်ခတ်ခဲ့တဲ့အတွက်လူတွေတိတ်နဲ့ချီတိတ်ဆုံးခဲ့ရသလိုတက်နဲ့ချီပြီးအိုးမဲ့အိမ်မဲ့အတိဒုက္ခရောက်ခဲ့ကြရပါတယ်။အခုလောက်တေးချေပျက်စီးမှုကြီးမားခဲ့ရတာဟာဘာကြောင့်ပါလဲ
။ဒီလိုဖြစ်ရမျိုးဟာနိုင်ငံတကာမှာပေါ့ပထမဆုံးအကြိမ်ဆိုရင်တော့ဒီလိုပဲအထိငါကြတာယူပါမယ်ခင်ဗျာ။ကျွန်တော်မိတ်ဆွေကြီးရတဲ့ရှင်ပေါ့နော်။ Bangladesh တို့ Vietnam တို့နောက်ပြီးတော့ဒီတခြားသောနိုင်ငံတွေပေါ့လေကျွန်တော်မိတ်ကြီးတဲ့ခါမှာဒီလိုလေတောင်မျိုးပါပဲခင်ဗျာဥမာဘင်္ဂလားဒေ့ရှ်ဆိုရင်1980အဲဒီတော့ဒီလိုမုန်တိုင်းကြီးဝင်နေတို့ကတော့နိုဝင်ဘာ7ရက်နေ့မှာဝင်ပါလေအဲတော့ဝင်တဲ့အချိန်မှာ45ပြည်လောက်အထိရှိတဲ့မုန်တိုင်းကြီးတိုင်းကြီးတက်တဲ့အတွက်ခင်ဗျာနည်းနည်းလူ3သိန်းခွဲပေါ့ပြေးသွားခဲ့ပါလေ1970မှာထွက်မှာဘင်္ဂလားဒေ့ရှ်မှာပြေးခဲ့ပါလေပြေးခဲ့ပြီးတော့နောက်တစ်ခါ1991 1997ပေါ့နော်မေလမှာလဲအလားတူမုန်တိုင်းဝင်တဲ့အတွက်လူ3သိန်း3600ပြေးခဲ့ပြန်ပါမယ်ဒါပေမဲ့ဒီနေ့ဘင်္ဂလားဒေ့ရှ်မှာမုန်တိုင်းတွေဝင်နေတဲ့အပြည်ပြောက်ကထောင်ကနန်းပဲရှိပါတော့တယ်ခင်ဗျာ။ပေါင်းတောင်မကျော်တော့ပါဘူး။ဥမာ2009မနစ်ကဆိုရင်ဒီပြည်လာမှာတကြိမ်၊မေလာမှာတကြိမ်ဘင်္ဂလားဒေ့ရှ်မှာမုန်တိုင်းတွေဝင်ပါလေ။2009ကစီကြဝင်တာလူ6000ပြီးပါလေ။နောက်မနစ်က2009မှာပထမဝင်တဲ့မုန်တိုင်းကဘစ်လီ၊ဒုတိယဝင်တဲ့မုန်တိုင်းကအိုင်လာ။မုန်တိုင်းနှလုံးဝင်တာလူ4000ပဲပြီးပါလေ။ဒါနည်းတော့မနည်းဘူးပေါ့နော်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ရဲ့စံနဲ့ပြောရင်တော့ဒါကမလုံးကိုကြီးကြီးရတဲ့အဆင်ရောက်ပါလေ။အဲ့တော့ဒါလေးကိုနမူနာထားကြည့်လို့ရှိရင်ဒုတက်မှုဆိုတာနည်းနည်းတော့အချင်းပြေးရပါလေခင်ဗျ
။ Nuggets လေမုန်တိုင်းရဲ့ပြင်းထန်မှုအခြေအနေ၊မုန်တိုင်းအတွက်ကြိုတင်ပြင်ဆင်ထားမှုအခြေအနေတွေနဲ့ပတ်သက်လို့ RFA ကဦးထွန်းလွန်ကိုမုန်တိုင်းမတက်ခတ်ခင်48နှစ်ကြီးအလူကဆက်သွယ်မေးမြန်းခဲ့ရမှာဒီမုန်တိုင်းဟာရခိုင်ကမ်းမြောင်ဒေသကိုဥတီနေတယ်လို့ဦးထွန်းလွန်ကပြောဆိုခဲ့ပါလေ။ဒါပေမဲ့လက်တွေ့မှာတော့မြန်မာပြည်အောက်ပိုင်းအေယာဝတီမြို့ကကျွန်းမော်ဒေသကိုအဓိကတိုက်ခတ်သွားခဲ့တာပါကြောင့်ပါလေ
။ဘုံကကတော့ရခိုင်မူပဲသွားလို့ရှိပါတယ်ခင်ဗျာ။ဒါပေမဲ့ရခိုင်သွားလို့ရှိပေမဲ့လို့ဒီမုန်တိုင်းကတော့ထူးခြားစွာနဲ့ပဲဗယ်ဒီဟိုင်းကြီးကျွန်းဘက်ကိုဝင်သွားပါတယ်။ဒါကျွန်တော်တို့တကမာလုံးကတော့ရခိုင်ကိုပဲခံမှန်းနေကြပါတယ်။ဒါပေမဲ့တခုပဲကျွန်တော်ဥက္ကဋ္ဌလုပ်တဲ့အဲ့ဒီ range ကပဲဟိုင်းကြီးကိုဝင်မယ်လို့သူက28ရက်တည်းကခံမှန်းပါတယ်။ဒါပေမဲ့ကျန်တဲ့ကျွန်တော်တို့အနည်းကဆုံးပြောရရင်အိန္ဒိယကလည်းရခိုင် US ကလည်းရခိုင်နဲ့အားလုံးကလည်းရခိုင်ကျွန်တော်တို့ climatology record ကလည်းရခိုင်နဲ့ခင်ဗျာအဲ့တော့ဒီအချိန်မှာတော့ကျွန်တော်ကဒါရခိုင်ကိုပဲများတော့အရင်တော့မှတ်ညတာပေါ့ဒီလိုတော့လေတကယ်ဝင်တဲ့လမ်းကိုတော့ခုန Rhymes animation focus ကတော့ခိုင်ကြီးကိုဝင်တယ်လို့ပဲဒါပြောပါတယ်အဲ့လိုပြောတဲ့အတွက်လည်းကျွန်တော်သက်ဆိုင်ရာတွေကိုရောနောက်ထင်ရှားဆုံးဥပမာတော့သတင်းစာမှာကျွန်တော် interview လုပ်ပြီးတော့မြို့ဝကျွန်းပေါ်ကိုဖြတ်လိုက်နေဆိုပြီးတော့ကျွန်တော်36နှစ်အရွယ်လေးရတာ ကျွန်တော် interview လုပ်ပြီးကျင်းစာမြန်မာအရင်ရောဂျင်းမွန်ရောဒါပါနေတာရောဒါချင်းရှားရှိပါတယ်ခင်ဗျာတခြားသဘာဝအကြောင်းတရားတွေကလည်းလူအသေးပြောက်များဖို့ဖန်တီးပေးခဲ့တယ်လို့သူကသုံးသပ်ပါတယ်ဒါကအရင်
အကြောင်းတရားအနည်းဆုံးကျွန်တော်ဆင်ဒူးတော့ကောက်ပြလို့ရပါတယ်နံပါတ်၁ကတော့မုန်တိုင်းဝင်တဲ့နောက်ပြီးမုန်တိုင်းကိုနေကွာအားကောင်းတဲ့မုန်တိုင်းကြီးတစ်ခုဖြစ်နေတယ်ဒါဝင်တဲ့ဒေတာမှာပျက်စီးဆုံးရှုံးမှုမျက်နှာနိုင်မှုတော့ဘယ်လနဲ့တူသည်ရစ်အလုံးမြင့်နဲ့မြေဝါကြောင့်မဖြစ်နေပါဘူးပျက်စီးဆုံးရှုံးမှုမြင့်ရတဲ့အကြောင်းရင်းတွေမှာဆလာဒေတာမှာမြေငိမ့်တိုင်းတွေများနေတယ်နောက
emergency response kan le jano ready mi shi bu sat di sat di paw mya naw pi lo myo wa jom bo ye tan yu lan ga yee din chit de lo ye wen la de mon dan ye le tai a ne chit la de yee sai ni ga bu ji la da ye da ai di wen la de yee di ha di myo wa khon khu ga ne di lo a twin bai wen twa pi lo a twin bai ma inland flooding chit da ye sa de da ba wa de ya di ya di de da ma di lo a de pyaw mya nai ngin so da wu le tu ga pya ni ba le khanya
ဒီလို သဘာဝအကြောင်းတရားတွေအပြင် ကြိုတင်ပြင်ဆင်မှု အပိုင်း အသိပညာပေးရေး အပိုင်းလေးပါး အားနည်းချက်တွေ ရှိခဲ့တာဟာလဲ လူအသေးပြောက်များရခြင်းရဲ့ အကြောင်းရင်းတည်းရဲ့ လူဦးထွန်းနဲ့က သုံးသပ်ပါတယ်
ကျွန်တော်တို့ အပိုင်းမှာလဲ ကျွန်တော်တို့ဘိုင်း ဆိုတာ ကျွန်တော်တို့မူးသမတာ ရေလို့မဟုတ်ပါဘူး အားလုံးပါပဲခင်ဗျာ နော် အားလုံး အောက်ကဌာနတွေကလဲ လူလူကို မုံတိုင်းကြည့်ရေ ဆိုတာနဲ့ ပတ်သက်ပြီးတော့ ကျင်းပါမှုမရှိဘူးပေါ့ဗျာ ဒီဒေတာလဲ မကျင်းပါမှုရှိတာလဲ အပြည့်ပြောလို့မရဘူးဗျာ မြန်မာနိုင်ငံမှာ ကျွန်တော်တို့ 133 နဲ့ record မှာ မြန်မာပြည်ကမုန်တိုင်း80နဲ့3ကျင်းဆက်ပြီးတဲ့အချိန်မှာ80နဲ့တကျင်းကရခိုင်နဲ့ဖြတ်တယ်မြေဝကျုံပေါ်မှာဖြတ်ဘူးဒါကြောင့်မြေဝကျုံပေါ်မှာနေတိုင်းလူများကမုန်တိုင်းတိုင်းကြတာတလောက်ထိချင်းနေနေဆိုတာကျွန်တော်အမြင်တော့ဒီလိုသိပြီးတော့
ညမမိုးလီဝတ္တပညာရှင်ဦးထွန်းလွင်ရဲ့အတွေ့အကြုံသုံးသက်ချက်နဲ့အတွေ့အမြင်တချို့ကိုကောက်နှုတ်တင်ဆက်ခဲ့တာပါအခုတစ်ပတ်သူတွေ့သူမြင်အစီအစဉ်ကိုလည်းဒီမှာရနာလည်ပြစီနားဆင်လည်အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ